ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမားဒေသကပင်လယ်နက်ရေဒက်စခန်ဌာနချုပ်ရှိရာနေရာကိုပြီးခဲ့တဲ့သတင်းပတ်ထဲယူကရိန်းရဲ့တိုက်ခိုက်ခဲ့မှုမှာအမေရိကန်နဲ့ဗြိတိန်တို့ကကူညီခဲ့တယ်လို့ရုရှားဘက်ကဆွဆွဲခဲ့ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမရီယာဇာဟာရိုဗာကတော့အဆိုပါတိုက်ခိုက်မှုဟာနေတိုးရဲ့ဂျိုရုနဲ့ကင်းထောက်လေရင်တွေလိုအနောက်နိုင်ငံတွေရဲ့ထောက်လန်းရေးနည်းလမ်းတွေကိုအသုံးပြုတိုက်ခိုက်တဲ့ကြိုတင်စီစဉ်တဲ့တိုက်ခိုက်မှုလို့ပြောပါတယ်။မစ်ဆိုင်းတုံးနဲ့ပစ်ခတ်ရမှာအမေရိကန်နဲ့ဗြိတိန်ထောက်လန်းရေးတို့ကအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းကိုအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကစစ်လက်နက်ပစ္စည်းတွေနဲ့လေ့ကျင့်ရေးအထောက်အပံ့တွေပေးထားပေမဲ့တိုက်ခိုက်မှုတွေမှာတော့ဒိုက်ရိုက်ပါဝင်ခဲ့တာမျိုးမရှိဘူးလို့အမေရိကန်အရာရှိတွေကညင်းဆိုထားပါတယ်။မေလာတုန်းကရုရှားကိုဒရုန်းနဲ့တိုက်ခိုက်မှုမှာအမေရိကန်ပါဝင်ခဲ့တယ်လို့ရုရှားကဆွဆွဲခဲ့ရမှာလဲအင်ဖြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကဒီဆွဆွဲချက်ဟာအခြေမြင့်ရှိဘူးလို့တုံ့ပြန်ခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပိုင်းရုပ်မြင်သံကြားမှာတော့ရုရှားပင်လယ်နက်ရေတပ်ကတပ်မှုရေတပ်ဗိုလ်ချုပ်ကြီးဗစ်တာဆိုကိုလော့ဖ်ကသူ့ရဲ့ရေတပ်ကလုပ်ငန်းဆောင်တာတွေကိုအောင်မြင်ဆွမ်းဆောင်နိုင်တယ်လို့ပြောဆိုထားတဲ့ရုပ်သံဖိုင်ကိုဒီနေ့ပဲထုတ်လွှင့်ပြသခဲ့ပါတယ်။ခရိုင်းမြားရေတပ်ဌာနချုပ်ကိုမစ်ဆိုင်းတို့နဲ့တိုက်ခိုက်ရမှာအဲ့ဒီရုရှားရေတပ်ဗိုလ်ချုပ်ကြီးသေဆုံးခဲ့တယ်လို့ယူကရိန်းဘက်ကအခိုင်အမာပြောပြီးနောက်ရုရှားရုပ်သံမှာဒုတိယမြောက်နေ့အဖြစ်ထပ်မံထွက်ပေါ်လာတာလည်းဖြစ်ပါရဲ့ရှင်။